COVID-19 ကာယောဂါရဲ့ရိုက်ခတ်မှုကြောင့်ကမ္ဘာတဝန်းနိုင်ငံ56နိုင်ငံကအကာအကွယ်မဲ့အကူအညီလိုအပ်နေသူလူပေါင်း165သန်းအတွက်အမေရိကန်ဒေါ်လာ35ဘီလီယံလိုအပ်နေတယ်လို့ကုလသမဂ္ဂအဖွဲ့ကြီးကပြောပါတယ်အခုအကြက်တဲကြီးကြောင့်လူသားမျိုးနွယ်တွေအနေနဲ့အမောင်မိုက်ဆုံးတဲ့စိတ်မချမ်းမြေ့စရာဖြစ်ဆုံးဖြစ်ရပ်ကိုတွေ့ကြုံခံစားနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာဒေါက်တာမွန်ဆိုင်ရန်နဲ့အရေးပေါ်အကူအညီပေးရေးလက်ထောက်အတူရင်းမှုချုပ်မတ်ခ်လိုကော့ကပြောပါတယ်
That is a reflection of the fact that
COVID ကယောဂါကြီးကကမ္ဘာတဝန်းအားအနည်းဆုံးနဲ့အကာအကွယ်မဲ့ဆုံးနိုင်ငံတွေကိုအပြင်းထန်ထိခိုက်စေပါတယ်။အဲ့ဒီနိုင်ငံတွေဟာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေစီကနေတည်တည်တူဝအကူအညီရရှိနေတဲ့နိုင်ငံတွေဖြစ်ပါတယ်လို့ကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လိုကော့ကပြောပါတယ်။ဥရုယာတီပြောင်းလဲမှုကြောင့်ဖြစ်ပေါ်လာတဲ့ပြင်းထန်လို့တဲ့ရာသီဥတုဖောက်ပြန်မှုတွေဖြစ်တဲ့မုန်တိုင်းတွေ၊ရစ်ကြီးမှုတွေနဲ့မုန်းကောက်မှုတွေအကြားဒီကယောဂါဘေးဒုက္ခကြီးကိုကမ္ဘာသူကမ္ဘာသားတွေထပ်ဆင့်ရင်ဆိုင်နေရတာလို့လည်းသူကပြောပါတယ်။တက္ကရ2021အရောက်မှာကမ္ဘာတဝန်းလူပေါင်း235သန်းလူသားချင်းဆိုင်ရာစာနာမှုအထောက်အပံ့တွေလိုအပ်လိမ့်မယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ COVID-19 ကယောဂါကြောင့်လူသားမောင်များစွာဆေးရုံးပေါက်တဲ့အဆင့်ကိုရောက်ခဲ့ရတာကြောင့်လူသားချင်းဆိုင်ရာအကူအညီလိုအပ်ချက်တွေရုပ်ချီးမြင့်တက်သွားခဲ့တာလို့လည်းကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်လော့ခော့ကပြောပါတယ်ခင်ဗျ။